မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အခြေအနေနဲ့ပတ်သက်ပြီးအာဆီယံအဖွဲ့နဲ့ဆွေးနွေးဖို့စစ်ကောင်စီကခန့်ထားတဲ့နိုင်ငံခြားရေးဝန်ကြီးဦးဝနမောင်လင်းဒီကနေ့ထိုင်းနိုင်ငံမှာရောက်နေချိန်မှာပဲရန်ကုန်မြို့ကထိုင်းနဲ့အင်ဒိုနီးရှားတန်ယုံတွေရှိမှာဆန္ဒပြသူတွေစုဝေးဆန္ဒပြခဲ့ကြပါတယ်ထိုင်းနိုင်ငံအနေနဲ့မြန်မာအာဏာသိမ်းစစ်တပ်ကိုအာမပီးသင့်တော့ဘူးလို့ဆန္ဒပြပွဲမှာပါဝင်တဲ့ကျောင်းသူတူက Riders သတင်းဌာနကိုပြောပါရစေ။
ကျွန်တော်တို့ထိုင်းနိုင်ငံကိုရောက်နေရတဲ့အကြောင်းလေးကကျွန်တော်တို့နိုင်ငံကမတက်မတ်ထားတဲ့စစ်ကောင်စီကဖျက်ထားတဲ့ဝနမောင်လင်ကလေကင်းချောဒီထိုင်းနိုင်ငံကိုတွားရောက်ပြီးတော့အင်ဒိုနီးရှားတန်အမတ်တွေတိုင်းအင်ဒိုနီးရှားနိုင်ငံတကာရေးဝန်ကြီးတွေနဲ့တွေ့ဆုံမှုကရှိရပါတော့။ဒါမျိုးကိုကြားရတဲ့ထိုင်းနိုင်ငံအနေနဲ့ဒါမျိုးကိုလည်းလက်ခံအားပေးမလို့တင်ပါဘူး။သူအနေနဲ့လည်းစစ်တပ်ကိုအားပေးတာမလုပ်တင်တော့ပါဘူးဆိုတော့ညီမတို့ကထိုင်းတိုင်ရုံရှိမှာမြန်မာကျောင်းသားတွေအနေနဲ့လာရောက်ဖော်ထုတ်နေတာဖြစ်ပါတ
ယ်။ထိုင်းတိုင်ရုံရှိဆန္ဒပြသူတွေဟာမိမိတို့ရဲ့ဆန္ဒမဲတွေကိုလေးစားပါစစ်အာဏာသိမ်းမှုကိုမထောက်ခံပါနဲ့မြန်မာနိုင်ငံတရားမျှတမှုရရှိရေးလိုအဓိပ္ပာယ်ရမယ်။ထိုင်းအင်္ဂလိပ်နှစ်ဘာသာနဲ့ရေးထားတဲ့ကပ်ပြားတွေကိုဂိုင်ပြီးဆန္ဒပြတောင်းဆိုကြပါရစေ။အင်ဒိုနီးရှားတိုင်ရုံရှိဆန္ဒပြသူတွေထဲမှာတော့ရွေးကောက်ပွဲပြန်လုပ်ဖို့မလိုဘူးမိမိတို့ရဲ့ဆန္ဒမဲတွေကိုလေးစားပါဆိုတဲ့အင်္ဂလိပ်လိုရေးထားတဲ့စာတမ်းတွေကိုဂိုင်ပြီးဆန္ဒပြကြသူတွေလည်းပါဝင်ပါတယ်။မြန်မာလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးဆောင်ရွက်စစ်ဆေးရေးမှူးတွန်မန်ဒရူးစ်ကလက်မောင်းပေါ်မှာသူ့ရဲ့မျိုးစားရေးပြီးနေ့တစ်နေ့စတင်ရမယ်လို့ဘယ်သူကတွေးဘူးမှာလဲ။မနေ့ကဆန္ဒပြပြည်သူများကတော့လက်တွေ့လုပ်ခဲ့ရပါပြီ။စစ်အုပ်စုကချင်းချောက်လို့မတွေးဘူးတာတွေလုပ်နေရပြီ။ပြည်သူတွေကတွေးဝေခြင်းအလင်းမရှိပါဘူး။ပြင်ဆင်ကြတယ်၊ကူညီကြတယ်။ဒါကြောင့်ပြည်သူရဲ့တတိနဲ့အင်အားကတနေ့တော့အရာထင်လာမှာမလွဲမသွေပါပဲလို့ဒီကနေ့မြန်မာစံတော်ချိန်နာနဲ့အစောပိုင်းက Twitter မှာရေးခဲ့ပါတယ်။နှစ်ငါးလုံးကိုအထိမ်းအမှတ်ပြုပြီး22ရက်2လ2022ခုနှစ်တနင်္လာနေ့ကတနင်္ဂနွေလုံးဆန္ဒပြပွဲတွေမှာပါဝင်သူတချို့ကိုယ့်ရဲ့လက်ဖြံမှာသူရဲ့မျိုးစားဆက်သွယ်ရမယ့်ဖုန်းနံပါတ်စာတာတွေရေးထားခဲ့ကြတာကို Tomman Drews ကရည်ညွှန်းတာပါ။ဒီကနေ့ရန်ကုန်မြို့မှာဒိုင်းသားလူမျိုးပေါင်းစုံစုဝေးပြီးတော့ထပ်ပြီးဆန္ဒပြခဲ့ကြပါတယ်။ဒိုင်းရင်သားတွေအနေနဲ့စစ်အာဏာရှင်ဆန့်ကျင်ရေးတိုက်ပွဲဝင်လာတာ90ကျော်ခဲ့ပြီလို့ဆန္ဒပြပွဲမှာပါဝင်တဲ့ဒိုင်းရင်သူတူကပြောပါတယ
်အခုမှတိုက်ခဲ့တာမဟုတ်ဘူးဘလောက်ကြီးရှင်းကြအောင်မလဲဆိုလို့ရှိရင်ကျွန်တော်တို့ရဲ့လူမျိုးစုတွေအတွက်အရေးကြီးတဲ့ရင်းနိုင်ငံအတွက်အရေးကြီးတဲ့ Fashion Mover တွေမရမချင်းတိုင်းရင်းသားတွေရဲ့ခုနပြောရေးဆိုခွင့်တွေတိုင်းရင်းသားတွေရဲ့ကိုယ်ပိုင်မူဟန်နေပေါ်ထုတ်နေမရသေးတဲ့ကျွန်တော်တို့ကဆက်လိုက်ရမှာဖြစ်တယ်လို့ထင်ပါတ
ယ်ရန်ကုန်မြို့ကဒီကနေ့ဆန္ဒပြချေတဲ့ပွဲတွေမှာမြန်မာနိုင်ငံသားတရုတ်နယ်ဘွားတွေအဖြစ်စိုင်းပုတ်ထောင်ပြီးဆန္ဒပြသူတွေပါဝင်တယ်လို့ဟောင်ကောင်ကထီးဆောင်ဆန္ဒပြပွဲတွေကိုနမူနာယူထားတဲ့ထီးလှုပ်ရှားမှုဆိုပြီးထီးတွေမှာအာဏာသိမ်းမှုဆန့်ကျင်တဲ့ကြွေးကြော်တမ်းတွေရေးပြီးတော့ဆန္ဒပြသူတွေလည်းတွေ့ရပါတယ်။ဒီကြဲရပိုင်းတွေကဆန္ဒပြပွဲတွေအတွင်းပြစ်ခတ်နေနေတာတွေဖမ်းဆီးတာတွေရှိခဲ့တဲ့နေပြည်တော်မှာထောင်နဲ့ချီတဲ့လူတွေဒီကနေ့ဆန္ဒပြခဲ့ကြပြီးနှိမ်နှင်းဖန်ဆီးတဲ့သတင်းတွေတော့မရပါဘူး။မန္တလေးအုံချောအရက်ကဆန္ဒပြပွဲမှာတော့ချီတက်သူတွေရဲ့ရှေ့ဆုံးမှာဆင်ခွနကောင်ကိုစီးထားသူတွေပါဝင်ခဲ့ပါတယ်။ဒီကြဲရပိုင်းတွေကပြစ်ခတ်ဖြိုခွဲတာကြောင့်လူသေဆုံးခဲ့တဲ့မန္တလေးမြို့မှာဒီကနေ့ရဲတွေကပိတ်ဆို့တားဆီးတာမျိုးရှိခဲ့ပေမဲ့လည်းရုံးရင်းဆက်ခတ်ဖြစ်တဲ့တရင်မျိုးတော့မရပါဘူး။ဤကရက်နှစ်ရက်အတွင်းဆန္ဒပြသူအများပြပါဝင်ခဲ့တဲ့တနင်္သာရီတိုင်းတဝဲမျိုးကဒီကနေ့ဆန္ဒပြပွဲမှာလည်းလူအမြောက်အများပါဝင်ခဲ့ပါတယ်။ဆန္ဒပြသူတွေကိုစစ်ကောင်စီကတတိပေးပြောဆိုထားပြီးစစ်တပ်နဲ့ရဲအင်အားအများပြကိုချထားတဲ့ကြားမှာပဲကန့်ကွက်ဆန္ဒပြတောင်းဆိုခွဲတွေတရင်သုံးပတ်ကျော်ရှိလာနေပြီဖြစ်ပါတယ်။